ီမြန်မာစစ်ဖက်နဲ့ရဲဘက်ထိပ်တန်းအရာရှိကြီး၄ဦးနဲ့တပ်မတော်နှစ်ခုကိုအမေရိကန်ပြည်ထောင်စုကမနေ့ဗုဒ္ဓဖူးနေ့ကတန်ခတ်အရေးယူချမှတ်လိုက်တဲ့အပေါ်မှာဝါရှင်တန်မှာရှိတဲ့အမေရိကန်ဆိုင်ရာမြန်မာတန်ယုံကလည်းတုံ့ပြန်တဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါကြောင့်ဒီအတန်လွင့်ခင်လေးတင်ဒီအတန်မလွင့်ခင်လေးတင်မှာပဲကျွန်မဒီအမေရိကန်ဆိုင်ရာမြန်မာတန်မတ်ကြီးဥအောင်လင်းကိုဆက်သွယ်ပြီးတော့ဒီသဘောထားအပြည့်စုံသိရအောင်လို့မေးမြန်းကြည့်တဲ့အခါမှာသူကအခုလိုစပြောပါတယ်
။ကျွန်တော်တို့ရဲ့တုံ့ပြန်ချက်ကတော့ကျွန်တော်တို့ရဲ့သတင်းကြေညာချက်မှာပါတဲ့အတိုင်းပါပဲ။မြန်မာနဲ့အမေရိကန်နိုင်ငံနှစ်နိုင်ငံဆိုလို့ရှိရင်နှစ်နိုင်ငံဆက်ဆံရင်ကောင်းမွန်အောင်ကျွန်တော်ဖက်ဖက်ကနေလုပ်နေတယ်။ဒီတဲ့ဒါအပြင်ကိုဘန်နာယေအမေရိကန်ဘန်နာယေဝန်ကြီးဌာနနဲ့လည်းကျွန်တော်တို့လုပ်ရှာရှိတဲ့အပိုင်းတွေကိုကျွန်တော်လုပ်နေပါတယ်ဆိုတဲ့ဟာလေးပါ။အ
ဲ့ဒီမှာတာမတ်ကြီးတို့ထုတ်ပြန်ချက်ထဲမှာလည်းဒီမြန်မာနိုင်ငံဘက်ကအတက်နိုင်ဆုံးဆောင်ရွက်နေတဲ့အချက်တွေပေါ့နော်။အဲ့ဒါတွေကိုဖော်ပြထားတယ်။ဒါပေမဲ့ဒီအမေရိကန်ဘက်ကလည်းသူတို့ကဒီလိုအချက်လောက်နေတယ်သူတို့လက်မခံနိုင်ဘူးဆိုတဲ့ပုံစံမျိုးတွေ့ရတော့ဟိုတကယ်လို့အမေရိကန်ပြည်ထောင်စုဘက်ကအဲ့လိုလက်ခံလာနိုင်အောင်ဆိုတဲ့ကိစ္စမျိုးကြတော့ဘယ်လိုတွေလုပ်နိုင်ဖို့ရှိမလဲရှင်။
ကျွန်တော်တို့မြန်မာနိုင်ငံကဒီမိုကရေစီအခုကိုစပြီးတော့ဖွံ့ဖြိုးတိုးတက်အောင်လုပ်နေတဲ့နိုင်ငံတစ်လေဖြစ်ပါတယ်။ဒေါ်ရင်ကြီးနိုင်လည်းကောင်းကောင်းသိနေမှာပါ။ဒီဥစ္စာတွေပမာလူမျိုးတွေရဲ့ခံစားချက်တွေကိုလည်းဒေါ်ရင်ကြီးနိုင်ကောင်းကောင်းသိနေမှာပါ။နော်။ကျွန်တော်တို့ကကျွန်တော်တို့လုပ်နေတယ်ဆိုတဲ့ဟာတကယ်ပဲစိတ်ထားဖြူစင်စွာနဲ့ကျွန်တော်တို့လုပ်နေတဲ့ကိစ္စပါ။အမေရိကန်နိုင်ငံကဘယ်လိုပဲချမှတ်ကောင်းတဲ့ပုံနေမယ်ဆိုပေမဲ့လည်းကျွန်တော်တို့ရဲ့အမေရိကန်နိုင်ငံပေါ်ထားတဲ့သဘောထားတွေကကြောင်းလဲမှာမဟုတ်ပါဘူးဆိုတဲ့အားလေးကိုတော့မြန်မာပြည်မှာရှိတဲ့ VOA နားဆောင်နေတဲ့ပရိသတ်တွေကိုအသိပေးစေချင်ပါတယ
်။ဒီတမတ်ကြီးတို့အခုဒီမြန်မာနိုင်ငံမှာအခုဒီဟိုပေါ့သူတို့ဆွဆွဲထားတဲ့အချက်တွေလူခွင့်ရေးချိုးဖောက်မှုတို့အဲဒီလိုလူခွင့်ရေးဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ဟိုဆောင်ရွက်နေတဲ့အချက်ပေါ့နော်ဥပမာထင်ထင်ရှားရှားပေးပြီးတော့ဟောပြောပြလို့ရမလားရှင
်။ဩလူခွင့်ချိုးဖောက်မှုနဲ့ပတ်သက်ပြီးတော့သူတို့ပြောရတဲ့ဟာကျွန်တော်တို့ကလူခွင့်ချိုးဖောက်ဖို့မှန်သမျှကိုကျွန်တော်လက်မခံနိုင်ပါဘူးဆိုတဲ့ဟာလေးကိုတော့ကျွန်တော်အတိအလင်းပြင်ညာထားပြီးဖြစ်ပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့လူခွင့်ချိုးဖောက်နေတဲ့ဆိုတဲ့စွပ်စွဲချက်မှန်သမျှတွေကိုလည်းဖြည့်ဆည်းမှုအတွက်ကိုလွတ်လပ်တဲ့စုံစမ်းရေးကော်မတီကိုလည်းကျွန်တော်ကော်မရှင်ကိုလည်းကျွန်တော်တို့ဖွဲ့စည်းပြီးဖြစ်ပါတယ်။အဲ့ဒီကော်မရှင်ဟာဆိုလို့ရှိရင်လည်းသူ့ရဲ့လုပ်ငန်းတွေစတင်နေပြီးဖြစ်ပါတယ်ဆိုတဲ့ဟာလေးကိုတော့မြန်မာပြည်မှာရှိတဲ့ VOA နားထောင်နေတဲ့ပရိသတ်တွေကိုကျွန်တော်အသိပေးခြင်းပါတယ်ခင်ဗျာ
ဟုတ်ကဲ့အမေရိကန်လွှတ်တော်ထဲမှာကြတော့ဟိုမစ်မကော်နယ်လို့ပေါ့နော်သူကတော့မြန်မာနိုင်ငံဘက်ကိုစာနာနားလည်မှုအနေနဲ့သူတို့ရက်တည်ပြီးတော့ဟိုပြီးခဲ့တဲ့ရက်ပိုင်းတွင်းကပဲဒီသူတို့ပြဋ္ဌာန်းဖို့ရှိတဲ့ဥပဒေနဲ့ပတ်သက်တဲ့ကိစ္စရက်မှာတော့မြန်မာနိုင်ငံအပေါ်ဖိအားပေးမဲ့ဒီအချက်တွေကိုဖြုတ်ခဲ့တယ်ပေါ့နော်ဒီမစ်မကော်နယ်အဲ့တော့ဒီမြန်မာနိုင်ငံအပေါ်နားလည်တဲ့ဒီလွှတ်တော်အမတ်တွေအနေနဲ့ရောအခုကတော့ဒီနေ့ကလည်းတိုက်ဆိုင်ဆိုင်ဒီလွတ်တော်အမတ်20ကနေပြီးတော့သူတို့အမေရိကန်အစိုးရအနေနဲ့ထပ်ပြီးတော့ပြင်းထန်တဲ့အရေးယူဖို့မြန်မာပေါ်ဆိုတော့အဲ့လိုမျိုးလဲသူတို့ဒီအိတ်ဖွင့်ပေးစာပေးပို့ခဲ့တဲ့အပေါ်မှာအမေရိကန်လွတ်တော်တွေမှာမြန်မာပေါ်နားလည်ပြီးတော့ယက်တည်နိုင်တဲ့ဒီလွတ်တော်အမတ်တွေရဲ့အခြေအနေအနေထားကိုရောဟိုဘယ်လိုပြောပြနိုင်မလဲရှင်ဘယ်လိုမြင်မိလဲရှင
်ကျွန်တော်တို့ကတော့အမေရိကန်မှာအမေရိကန်လွတ်တော်မှာရှိတဲ့အထက်လွတ်တော်အောက်လွတ်တော်မှာရှိတဲ့လွတ်တော်အမတ်တွေရောလွတ်တော်အမတ်တွေနဲ့အတူတူလှုပ်လှုပ်နေတဲ့သူ့ရဲ့ရုံးဖွဲ့တွေနဲ့အတူတူအများအားကျွန်တော်တို့ထိတွေ့မှုရှိပါတယ်ထိတွေ့မှုရှိတဲ့နေရာမှာလဲလွတ်တော်အမတ်တွေရောသူ့ရဲ့ရုံးဖွဲ့တွေအားလုံးကိုကျွန်တော်တို့မြန်မာနိုင်ငံအစိုးရနေပြီးတော့စိတ်ထားဖြူစင်စွာနဲ့ပြည်နာတန်းတန်းနဲ့လုပ်နေတဲ့ဆိုတဲ့ဟာတွေကိုလဲကျွန်တော်တို့လုပ်နေပါတယ်ဖြစ်ပေါ်လာတဲ့ဖြစ်နေတဲ့ပြဿနာတွေကိုလဲကျွန်တော်တို့ဖြေရှင်းဖို့ကြိုးပမ်းနေပါတယ်ဆိုတဲ့ဟာတွေကိုလဲအများကျွန်တော်တို့ရှင်းပြနေပါတယ်ဆက်လက်ပြီးတော့လည်းရှင်းပြနေမှာဖြစ်ပါတယ်ဆိုတဲ့ဟာတွေကိုတော့မြန်မာပြည်မှာရှိတဲ့ VOA ပရိသတ်တွေကိုလည်းပြောပြပေးပ
ါအခုဒီအမေရိကန်အစိုးရဘက်ကအခုဘန်နာယေးဝန်ကြီးဌာနဘက်ကနေပြီးတော့အရေးယူလိုက်တဲ့ဒီတည်ရင်းနှရင်းနဲ့ဒီစစ်ဘက်ကတာဝန်ရှိတဲ့သူတွေပေါ့နော်အဲ့ဒီ9ယောက်ကိစ္စမှာရောတမ်မတ်ကြီးတို့ဘက်ကဘလို့မြင်လဲရှင်ဒါသူတို့ကတော့အထောက်ထားတွေအရာဒီတရင်နှင်းနဲ့ဒီစစ်ဖက်ဒီအရာရှိတွေမှာတာဝန်ရှိတယ်ဆိုတဲ့အတွက်သူတို့ဒါမျိုးသူတို့ပြစ်မှတ်ထားပြီးအရေးယူတယ်လို့သူတို့ကတော့ပြောထားပါတယ်ရှင
်အမေရိကန်အစိုးရရဲ့ဆောင်ရွက်ချက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အနေနဲ့ဘာမှမှတ်ချက်ပြုစရာမရှိပါဘူးကျွန်တော်တို့အနေနဲ့ပြောချင်တာကတော့မြန်မာနိုင်ငံနဲ့အမေရိကန်နိုင်ငံကြားမှာရှိတဲ့ဆက်ဆံရေးကိုကောင်းမွန်အောင်ကျွန်တော်တို့အစဉ်အမြဲကျွန်တော်တို့လုပ်နေပါတယ်။ရှင်းတဲ့နှစ်နိုင်ငံကြားရှိတဲ့ပြဿနာတွေကိုလည်း ဖြည့်ရှင်းဖို့အများအားကျွန်တော်တို့အဆင်သင့်ရှိပါတယ်ဖြည့်ရှင်းဖို့လည်းအများအားဆောင်ရွက်နေပါတယ်ဆိုတဲ့ဟာလေးကိုတော့ကျွန်တော်ပြောပြပါစေ